ကျွန်တော်အဓိကဆွေးနွေးခြင်းတဲ့အကြောင်းအရာကတော့မြန်မာနိုင်ငံရေးမှ88မျိုးဆက်ရဲ့အခွင့်အာဏာဖြစ်ပါတယ်။88ဟာမြန်မာနိုင်ငံအကြောင်းသားလှုပ်ရှားမှုကိုခက်ခဲဆုံးကာလမှာတည်ဆောင်လာတဲ့အဖွဲ့အစည်းဖြစ်ပါတယ်။မြန်မာနိုင်ငံသမိုင်းမှာလှုပ်လှဲ့ကြိုးပမ်းခဲ့ရတဲ့ဗိုလ်ချုပ်အောင်ဆန်းတို့ခေတ်ကဆိုလဲအကြောင်းသားလှုပ်ရှားမှုမျိုးဆက်တွေဟာမြန်မာနိုင်ငံရေးမှဥဆောင်တဲ့ကဏ္ဍကနေပါဝင်လာကြတယ်ကိုတွေးခဲ့ရပါတယ်။ဆိုတော့88မျိုးဆက်ကိုလည်းပဲတခြင်းကအဲ့လိုမျှော်လင့်ချက်တွေထားခဲ့ရပါတယ်။အခုခါမှာ88မျိုးဆက်ဟာနိုင်ငံရေးလမ်းကြောင်းမှာအချိန်မပြတ်ဆက်လျှောက်လာနေတယ်လို့ဆိုနိုင်ပါလားခင်ဗျာ
။တို့မြန်မာနိုင်ငံလက်ရှိနိုင်ငံရေးအနေထားရအနာဂတ်နိုင်ငံရေးဥဆောင်မှုခန်းကဏ္ဍမှာကျွန်တော်တို့88မျိုးဆက်တွေဟာမလွဲမသွေပါဝင်ဖို့လိုအပ်တယ်ဆိုတဲ့အမြင်ကျွန်တော်မှရှိပါတယ်။
ဆိုတော့အဲ့ဒီအမြင်တိုင်းက88ဟာအခုဆက်လက်ပြီးတော့နိုင်ငံရေးအခန်းကဏ္ဍမှာလှုပ်ရှားနေရပါသလား
။ဟို88မျိုးဆက်နေနဲ့ပြောမှဆိုရင်88မျိုးဆက်များဟာနေရာဒေသတီးတီးအဖွဲ့အစည်းတီးတီးမှာနော်တူးချင်းရတော့၎င်းအဖွဲ့အစည်းရတော့၎င်းနိုင်ငံရေးအခန်းကဏ္ဍတွေမှာပါဝင်လှုပ်ရှားမှုတွေရှိပါတယ်အများကြီးရှိပါတယ
်။ဆိုတော့88ဆိုတဲ့ခေါင်းစဉ်အောက်မှာတစုတစုံနဲ့လှုပ်ရှားတယ်ဆိုတဲ့စဉ်းစားမျိုးမဟုတ်တော့ဘူးလား။
အခုချိန်ထိကတော့ဗောနော88မျိုးဆက်တွေအနေနဲ့ဗောနော်တစုတစုံနဲ့စုစည်းပြီးတော့နိုင်ငံရေးကလှုပ်ရှားမှုကတော့မရှိသေးပါဘူးဒါပေမဲ့ကျွန်တော်ရှင်ထဲမှာကျွန်တော်မျှော်လင့်ထားပါတယ်เนาะကျွန်တော်88မျိုးဆက်ဒီဟာအနာဂတ်မြန်မာနိုင်ငံရေးဥဆောင်မှုခန်းကဏ္ဍမှာဟိုခိုင်မာပြီးတော့ကြီးထွားတဲ့နိုင်ငံရေးအားစုကြီးတစုဖြစ်သင့်တယ်ဖြစ်ဖို့လည်းလိုအပ်တယ်ဆိုတော့ယုံကြည်မှုနဲ့မျှော်လင့်မှုကျွန်တော်မှရှိပါတယ
်ဟုတ်ကဲ့ညလုံးမှုယုံကြည်မှုရှိသလိုပဲဖြစ်လာနိုင်တဲ့အလားအလာလည်းသုံးသပ်ပြပါအောင်ခင်ဗျာ
။ဟိုလှုပ်ဆောင်မှုပုံမှုဒီလိမ့်မထင်နဲ့နော်။ဥပမာလှုပ်ဆောင်မှုဆိုဥပမာဆိုအဲ့လိုမျိုးတစုစုဖြစ်လာအောင်စူးစမ်းမဲ့လူနော်လှုပ်ဆောင်မဲ့လူဥဆောင်မဲ့လူတွေရှိခဲ့ရင်ခဲလဲလှုပ်ဆောင်မှုတွေစူးစမ်းမှုတွေရှိခဲ့ရင်88မျိုးဆက်တွေဟာတစုစုစီးပြီးတော့အနာဂတ်နိုင်ငံရေးဥဆောင်မှုအင်အားစုတစ်ခုဖြစ်လာမယ်လို့ကျွန်တော်အဲ့လိုမျှော်လင့်တာပါ
။ဆိုတော့ကျွန်တော်ဆက်ပြီးမေးပြစီအာအဲ့တော့အဲ့လိုတစုစုစီးဖြစ်အောင်အခုဥဆောင်တဲ့ဥဆောင်မှုပိုင်းလိုအပ်နေရဆိုတဲ့သဘောလားခင်ဗျာဥဆောင်မှုရှိ
ဘူးပို့ပို့လင်းလင်းဝန်ခံမယ်ဆိုတော့အဲ့လိုမျိုးတစုတစည်းတဲ့ဖြစ်လာအောင်ဥဆောင်ပြီးတော့စုစည်းမဲ့အဖွဲ့အစည်းပေါ့နော်အဖွဲ့အစည်းသို့မဟုတ်လူပုဂ္ဂိုလ်ပိုင်းမှာအားနည်းမှုတွေရှိတယ်လို့ကျွန်တော်မြင်တယ
်ဆိုတော့88လှုပ်ရှားမှုစတင်ခဲ့စဉ်တော့ဒီလှုပ်ရှားမှုရဲ့ဥတီကျဟာရေတိုပဲလားသူတို့မဟုတ်နိုင်ငံရေးဆိုတာကတော့နိုင်ငံရေးလှုပ်တယ်ဆိုတော့အာဏာယူပြီးမှကိုလို့ချင်တာလှုပ်လို့ရတာကိုဆိုအဲ့ဒီအစင်းထီကရွယ်ချက်ရှိခဲ့ကြပါလားစတော့
မရှိခဲ့ပါဘူးမရှိခဲ့ပါဘူးရှင်းမြောက်ဆိုကျွန်တော်88တုန်းကចောင်းသားတွေဟာចောင်းသားစိတ်ပါပဲเนาะနောက်ပြီးចောင်းသားတွေရဲ့စိတ်သက်ကလည်းဟိုငကိုကျွန်တော်တို့ចောင်းသားတွေရဲ့အစင်လာတိုင်းပါပဲမတရားမှုကိုမခံဘူးမမခံမှုကိုတွန်းလှန်မယ်နောက်ပြီးတော့ဒီမတရားပြင်းနေမှုတွေเนาะလူခွေးချုပ်ပေါင်းတွေပတ်သက်လာရင်နောက်ပြီးတော့တိုင်းပြည်နဲ့လူမျိုးတွေပတ်သက်လာရင်ចောင်းသားစိတ်သက်ရအမြဲတမ်းတော်လှန်ရေးတိုက်ပွဲဝင်နေကြတာကြီးပါပဲအဲ့ဒီចောင်းသားစိတ်သက်ဆိုတာကလည်းအရင်တုန်းကရှိခဲ့တယ်လို့အခုလည်းရှိမှာပဲနောင်လည်းရှိနေအောင်ပါပဲကျွန်တော်တို့ဒီနိုင်ငံရေးအာဏာပိုင်းကိုမတွေးကြပါဘူးဥစားအဲ့ဒီပုံမှာလည်းဥစားပေးမှုမရှိခဲ့ပါဘူးအဲတခုရှိတာပဲလှုပ်ရင်းကနေအသက်ယူရရလာတယ်တွေ့ယူရလာတဲ့ခါကျတော့နောက်ပိုင်းမှာနိုင်ငံဥဆောင်မှုခန်းကဏ္ဍမှာအဲ့ဒီကြောင်းသားတွေကလည်းဆက်ပြီးကိလုတ်သွားရှိပါတယ်ဒါလည်းကျွန်တော်မြန်မာနိုင်ငံရဲ့နိုင်ငံသမိုင်းတွေမှာလည်းအများကြီးရှိပြီးသားပ
ါဆိုတော့အခုမြန်မာနိုင်ငံမှာဖြစ်နေတဲ့ဖြစ်ပျက်တွေဖြစ်ရတွေနဲ့ပတ်သက်ပြီးတော့88တွေရဲ့သဘောထားဟေးလို့ဆိုရင်အဲ့ဒီသဘောထားတဆွေးတဆန်နဲ့တညတညထဲထွက်ကြပါသလားသတိမအကွက်အပြားပြားများဖြစ်နေသလားခင်ဗျာအယူဆပါ
ဘူးသဘောထားယုံကြည်ချက်ပေါ့နော်သဘောထားယုံကြည်ချက်ဒါမှမဟုတ်ရည်မှန်းချက်မှာကတော့ကျွန်တော်အမြင်ရောကျွန်တော်ရဲ့ယုံကြည်ချက်ကပြောရမယ်ဆိုရင်တော့တသွေးတဲ့တဆန်နဲ့ပါပဲအဲ့သဘောထားယုံကြည်ချက်ကဘာလဲဆိုတော့ကျွန်တော်မြန်မာနိုင်ငံကစစ်အာဏာရှင်စနစ်လုံးဝချုပ်ငြိမ်းပြီးတော့စစ်မှန်တော့ဒီမိုကရေစီနိုင်ငံတော့ပေါ်ပေါက်ရေးဆိုတဲ့ရည်မှန်းချက်ပါအဲ့ဒီရည်မှန်းချက်သဘောထားကတော့ကျွန်တော်88မျိုးဆက်တွေအားလုံးမှာလုံးဝထက်တူတယ်အဲ့ဒီပုံမှာထပ်ထပ်သက်သက်နဲ့ယုံကြည်တယ်လို့ကျွန်တော်အလေးနဲ့ခံယူထားပါတယ
်။နောက်အခု88မျိုးဆက်တဲ့ကနိုင်ငံရေးပါတီတချို့လည်းပေါ်ထွက်လာတယ်လို့ကြားပါရတယ်။တချို့ဆိုရင်လည်းနိုင်ငံရေးပါတီဖွဲ့စည်းရေးနဲ့ပတ်သက်ပြီးတော့သဘောထားကွဲတယ်လို့လည်းဆိုကြပါရတယ်။တချို့အမြင်ကတော့ပြည်ပကပြန်သွားတဲ့88မျိုးဆက်တွေပဲသူတို့ဟာနိုင်ငံတကာမှာနှစ်ပေါင်း20နေပြီးတော့သူတို့ရဲ့အတွေ့အမြင်တွေဟာသမျိုးကြမြန်မာနိုင်ငံထဲမှာနေပြီးကြီးထွားရင်းတန်လာတဲ့ပုံစံတွေနဲ့အမြင်စာချင်းမတူတော့ဘူးကွဲလွဲမှုတွေရှိတယ်လို့လည်းမူအဖြစ်အမြင်ကွဲလွဲမှုကြောင့်ကွဲရတယ်လို့သုံးသပ်တာလည်းရှိပါတယ်ဆိုတော့အဲ့လိုအဖွဲ့စည်းလိုက်ကွဲလွဲသွားတာနဲ့ပတ်သက်လို့ဘာကြောင့်လို့ကိုမင်းစရာထင်ပါသလဲ
ခုနတော့ကဥစ္စာဥစ္စာကမေးတဲ့မေးခွန်းမှာဟိုတချို့ဟာတွေဖြေပါပြီးသားပါဆိုတော့ဘောကကျွန်တော်ခုနပြောတဲ့ချက်တည်းမှာလည်းယုံကြည်ချက်ယဉ်မှန်းချက်နဲ့ပတ်သက်လာတဲ့မဟာပြူဟာဘိုင်းမှာလုံးဝတူညီပြီမဲ့ဒီယုံကြည်ချက်ယဉ်မှန်းချက်ကိုကောင်းတယ်ဖော်တဲ့နီးပြူဟာဘိုင်းမှာကြတော့ကွဲလွဲမှုတွေရှိနိုင်ပါတယ်ထို့သူပဲအဲ့လိုမျိုးကောင်းတယ်ဖော်တဲ့ခါမှာဟိုထားတဲ့သဘောထား တနည်းအားဖြင့်နီးပြူဟာကိုကောင်းတဲ့ကောင်းတဲ့ပေါ်တဲ့ခါမှာထားတဲ့သဘောထားနဲ့လုံထိလုံဟန်ပိုင်းမှာလည်းကွယ်လွှဲမှုတွေရှိနိုင်ပါတယ်အရေးကြီးတာဒီကွယ်လွှဲမှုတွေကိုနားလည်မှုရှိရှိနဲ့တော့ပူပေါင်းဆောင်ရွက်ဖို့ပဲတူတာတွေကိုကျွန်တော်တွဲလုံမယ်မတူတာတွေခွဲလုံမယ်ဒါပေမဲ့အဲ့လိုမျိုးတွဲလုံချင်းခွဲလုံချင်းဒီကျွန်တော်ရဲ့အနိမ့်မှန်ရမ်းချက်ကိုနော်မြန်မြန်ရောက်ရှိရေးကိုထောက်ကူပြုတဲ့ပုံစံမျိုးဖြစ်စေချင်တယ်ဒါကလည်းကျွန်တော်ကအတွေ့အကြုံတွေယူအောင်မယ်လုံထိလုံဟန်တွေကိုကျွန်တော်ကဘာလဲစူးစမ်းလုပ်ဆောင်သွားအောင်မယ်ကျွန်တော်မြန်မာနိုင်ငံနှစ်ပေါင်း60လောက်နိုင်ငံရေးတင်းသက်ခံထားရတာနောက်လူငယ်မျိုးဆက်တွေကိုလည်းနိုင်ငံရေးမလုံရေးအောင်လဲကျွန်တော်ဟိုမျိုးဆက်ပြောင်းလုပ်ထားတာကိစ္စရှိတယ်ဒါကျွန်တော်တို့မှာစိန်ခေါ်မှုတွေအများကြီးပဲနိုင်ငံရေးမှာကျွန်တော်ကိုယ်မရှိခဲ့ဘူးအဲ့ဒီနိုင်ငံရေးတို့တော့မရှိခဲ့ဘူးပေါ့ဗျာ။တော့အဲ့ဒီပေါ်ကျွန်တော်နားလည်မှုရှိရှိနဲ့သဘောထားရင်းချက်တဲ့တော့အတွေးခေါ်ရင်းချက်တဲ့နိုင်ငံသားကောင်းမျိုးဆက်ကောင်းနဲ့ပြောင်းကျွန်တော်အခြေယူပြီးစောက်အောင်ပါပဲ
။ဟုတ်ကဲ့။ကျွန်တော်သုံးသပ်မိလောက်ပြောရင်88မျိုးဆက်ရဲ့လူထုထောက်ခံမှုပြည်သူလူချစ်ခင်လေးစားမှုကတော့လုံးဝကျဆင်းသွားခြင်းမရှိသေးဘူးလို့ကျွန်တော်တွေ့ပါတယ်။ popularity ကတော့သိပ်ပြီးတော့တက်နေတော့မယ်။ဆိုတော့ပြည်သူရဲ့88ပေါ်မှာထားရှိတဲ့မျှော်မှန်းချက်ကို88မျိုးဆက်ကအပြည့်အဝဖြည့်ဆည်းနိုင်ပြီလို့ရောတွေ့မိပါလား။
ဒါကြမ်းပြောမယ်ဆိုမှန်ပါတယ်ခုနကတော့ဥကျော်ဆန္ဒပြောလို့ပဲကျွန်တော်ပြည်သူတွေကကျွန်တော်88မျိုးဆက်တပေါ်မှာအရန်ကိုမျောလင်းခဲ့တယ်အရန်လည်းယုံကြည်ကိုးစားတယ်ဒါကိုလည်းကျွန်တော်ကိုတွေးတယ်အများကြီးဂျုံခဲ့ပါတယ်ဟိုအစ်ဒီပေါ်မှာကျွန်တော်ပြည်သူဖြစ်ပါတယ်ဂုံလည်းယူပါတယ်ပြည်သူတွေတိမပြုတ်မှုကျွန်တော်တွေလကားရခဲ့တာမဟုတ်ပါဘူးနော်ပေးဆက်မှုတွေလှုပ်ဆောင်မှုတွေရခဲ့တာပါဒါပေမဲ့ကျွန်တော်အမြင်ပေါ့လေကျွန်တော်ထပ်ပြီးတော့ကိုယ့်ကိုပြန်စဉ်းစားကြည့်တဲ့အခါကျတော့ကျွန်တော်88မျိုးဆက်တွေကចောင်းသားဘုန်းဟာနေစလာတာပြီးတော့မှနိုင်ငံရေးလောကထဲကိုဟိုရောက်လာတာအဲ့တော့အဲ့တော့ကျွန်တော်တို့မှာနိုင်ငံရေးအတွေ့အကြုံနဲ့ပညာနဲ့ကြိုတင်တည်ထားမှုမရှိခဲ့ဘူးကျွန်တော်တို့မှာစိတ်ခံစားမှုနဲ့ကျွန်တော်တို့ကလုပ်ခဲ့ရတာဟုတ်တကယ်တကယ်ကိုပွင့်လင်းရာသီရောက်လို့နိုင်ငံရေးပုံစံမျိုးပေါ့နော်စနစ်တကျနဲ့ပေါ့နော်ဟုတ်လားလုပ်ဖို့ကိုင်းဖို့နောက်ပြီးတော့တာဝန်ယူမှုတာဝန်ခံမှုတကယ်လုပ်ရမယ်ဆိုတဲ့ခါကျတော့ကိုယ့်ကိုအစင်အသိမဖြစ်ဘူးဖြစ်နေတယ်ကျွန်တော်ခံစားရတယ်နော်ဆိုတဲ့ဘောကဟိုနေရာဆိုတာကျွန်တော်တို့နားလည်ထားတာကနေရာဆိုတာတာဝန်ယူမှုပဲအာဏာဆိုတာလည်းတာဝန်ယူမှုပဲအဲ့တော့ကျွန်တော်ကိုကျွန်တော်စဉ်းစားပြီးကျွန်တော်တွေးကြည့်တယ်ကျွန်တော်တကယ်တာဝန်ယူနိုင်လားတကယ်တော့ကျွန်တော်တာဝန်ခံနိုင်တဲ့အစ်စ်ရှိပြီလားကျွန်တော်ရဲ့ဘဝအတွေ့အကြုံနဲ့ကျွန်တော်ပညာရကျွန်တော်မဟုတ်မရဖြစ်တယ်နော်အဲ့ဒါကြောင့်လဲကျွန်တော်ကိုကျွန်တော်တုဆုဆုပ်ပေါ့နော်တကယ်နိုင်ငံရေးအာဏာကိုရယူမဲ့အစ်စ်ကိုတက်ဖို့အတွက်နော်တကယ်ဥပမာဆိုပါစို့ဟိုကျွန်တော်အရက်စကားပြောဆိုဝန်ကြီးလုပ်ဖို့သမ္မတလုပ်ဖို့ကျွန်တော်မဟုတ်ရဘူးဟိုကျွန်တော်တာဝန်မကြီးမှာစိုးရိမ်တယ်ဘာလို့ကျွန်တော်ကကျွန်တော်နိုင်ငံရေးသမ္မတတယောက်ဖြစ်အောင်ကျွန်တော်ဘယ်တော့မှမတည်ဆောက်ခဲ့ဘူးမပြင်ဆင်ခဲ့ဘူးကိုကိုရဲ့မကျေနပ်မှုပြည်သူတွေရဲ့လိုလားမှုတွေကိုဖြစ်စည်းပေးနေတဲ့ကျွန်တော်ချိန်ကုန်ခဲ့တာအဲ့တော့ကျွန်တော်မှလိုအပ်ချက်တွေအများကြီးရှိတယ်ကိုကိုခံယူရတဲ့ခါကျတော့ဟိုမုန်းမှုမရဖြစ်တယ
်ဟုတ်ကဲ့
အဲ့ဒါကျွန်တော်တို့တွေတော်တော်များများစီပါလေအဲ့လိုမျိုးခံစားမှုများရှိတယ်ကျွန်တော်ယူဆတယ
်ဟုတ်ကဲ့
အဲ့လိုမျိုးဖြစ်နေတာပေါ့နော
်ဟုတ်ကဲ့ဆိုတော့အခုစောစောကပြောတဲ့အတိုင်းပြည်သူတွေကတော့88မျိုးဆက်ကိုအပြေးဝနားလဲတယ်မျှော်လင့်ချက်ထားတယ်အသိမှတ်ပြုတယ်မြန်မာပြည်မှာအခုလက်ရှိကြော်ကြားနေတဲ့နိုင်ငံရေးအသိုင်းအဝိုင်းကရောစစ်စစ်မျိုးဆက်ပေါ်ပြည်သူလူထုမျှော်လင့်အားထားသလိုပြည်သူလူထုလေးစားအစိမ့်မှပြုသလိုအစိမ့်မှပြုရဲလို့ခံစားရပါသလား
ကျွန်တော်ထိတွေ့ဆက်ဆံခဲ့ရတဲ့ကျွန်တော်တို့တဲ့စီနီယာကြတဲ့နိုင်ငံရေးသမားဟောင်းကြီးတွေနောက်ကုံသေးရှိပုဂ္ဂိုလ်တွေနောက်ပြီးတော့အဖွဲ့အစည်းတော်တော်များများတွေရပါတော့သူတို့ရဲ့ပြောဆိုမှုနဲ့သူတို့ရဲ့ဆက်ဆံမှုရကျွန်တော်တို့စစ်စစ်မျိုးဆက်တွေပေါ်မှာတော်တော်လေးလေးနက်ထားပါတယ်ဟိုမျှော်လင့်ချက်တွေလည်းရှိကြောင်းလည်းပုပ္ပုလင်းလင်းပြောပါတယ်ဒါကျွန်တော်တွေ့ထိကျောင်းရသလောက်ပေါ့နော
်ဟုတ်ကဲ့ဒါပေမဲ့တချို့ကသုံးသပ်ကြတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လို့အဖွဲ့ကတော့88ကိုအတူရှင်တွဲပြီးတော့လက်တွဲခေါ်ယူဖို့သိတက်တက်ကြွကြွမရှိဘူးဆိုတဲ့ဝေဖန်မှုတွေတချို့လည်းပေါ်ထွက်ခဲ့ရပါတယ်အဲ့ဒါဘာကြောင့်လဲအဲ့ဒါကမှန်မှသလားဆိုတဲ့သုံးသပ်ပေါင်းခင
်အဲ့ဒါကတော့ကျွန်တော်ခုနကပြောတဲ့စကားတွေပါပါသလိုပါပဲကျွန်တော်တို့ထိတွေ့ခဲ့ရတဲ့ဥမာအောက်ခြေရက်ကြီးမှာရှိတဲ့ NLD တွေနောက်မျိုးနဲ့ခရိုင်စင်မှာရှိတဲ့ NLD တွေနဲ့ဘူမှာရှိတဲ့ NLD တွေနဲ့ကျွန်တော်ထွတ်ထွက်ချက်အရာပေါ့နော်ပြောဆိုချက်အရာကတော့သူတို့တွေကမလိုလားတဲ့အပြုအမူကပြောဆိုတူတော့ကျွန်တော်မကြုံဘူးပါဘူးနော်သူတို့ကတော့လိုလိုလားပဲကျွန်တော်ဆက်ဆံနေဥမာကျွန်တော်သွားလျာနေရာမှာလဲဒီကနေ့အဓိကကျွန်တော်တို့ကိုထောက်ခံအားပေးကူညီတာကလည်း NLD တွေပါပဲ
နောက်တစ်ခုကမြန်မာနိုင်ငံမှာနှစ်ပေါင်းများစွာအုပ်ဆိုးလာတဲ့ဆေးရနာရှင်စနစ်ကိုပထမဆုံးစင်ခေါ်တာကြောင်းသားတွေဖြစ်ပါတယ်ပေါ်ပေါ်ထင်းထင်းအသေးခံစတေးပြီးတော့တိုက်ခိုက်တာရှစ်ဆက်ရှင်းမျိုးဆက်ဖြစ်ပါတယ်ဆိုတော့စစ်တပ်ရဲ့အဓိကရန်သူဟာ88မျိုးဆက်ပဲလို့ဆိုရင်မှားမယ်မဟုတ်ပါဘူးအခုခါမှာ88မျိုးဆက်နဲ့စစ်တပ်ရဲ့ဆက်ဆံရေးဘယ်လိုနေပါလဲခင်ဗျာအပြန်အလှန်သဘောထားတွေကဘယ်လိုရှိရပါလဲ
ကျွန်တော်အရင်တော့ကတော့ကျွန်တော်တွေးဘူးတယ်ဗျ ကျွန်တော်တို့ဒီလက်ရှိမြန်မာအဲ့ဒီတုန်းကမြန်မာတက်မတော်ဟာကျွန်တော်တို့ဒီမူစီရေးနဲ့ပတ်သက်လာရင်ရန်သူဖြစ်နေပြီလားပေါ့နော်ကျွန်တော်အဲ့လိုတွေးဘူးတယ်ဒါပေမဲ့လွန်ခဲ့သော၄-၅နှစ်လောက်ကစပြီးတော့ကျွန်တော်အတွေးတစ်ခုထပ်ဝင်လာတယ်ကျွန်တော်လက်ရှိဖြစ်ပေါ်တဲ့ကျွန်တော်မြန်မာနိုင်ငံရဲ့အောက်တန်းချမ်းမှုစီးရဲမှုနှိပ်ချမှုလူအချက်အထွေထွေတွေကိုပြန်လဲပြီးတော့တိုးတက်လာအောင်ကောင်းမွန်လာအောင်လှုပ်ဆောင်မယ်ဆိုရင်တက်မတော်ရဲ့ခန့်ကဏ္ဍမှာပါလို့မရဘူးတက်မတော်နဲ့ပူးပေါင်းဆောင်ရွက်ရမယ်တနည်းအားဖြင့်တက်မတော်ကရန်သူဆိုတဲ့အမည်ကိုကျွန်တော်ဖျောက်ရလိမ့်မယ်အဲ့တော့တွင်းပြီတခုတော့ရှိတယ်ကျွန်တော်ဒီမိုစီနိုင်ငံတော်ကိုတိဆောက်မယ်ဆိုရင်တက်မတော်နိုင်ငံခန့်ကဏ္ဍမှာမပါဝင်ရဘူးမပါဝင်ရဘူးသို့တော့ဘာလို့လိုအပ်တော့ချိန်ကာလတစ်ခုပေါ့နော်ဒါမှပူးပေါင်းဆောင်ရွက်မှုတွေလိုအပ်တဲ့နိုင်ငံရေးအရာရောပေါ့နော်ဒါကိုလည်းတက်မတော်ဘက်ကရောပြည်သူဘက်ကရှင်းရှင်းလင်းလင်းသိနေရမယ်ဟိုမှာ3နှစ်လား5နှစ်လားပေါ့နော်အဲ့ဒီကာလတစ်ခုသတ်မှတ်ပြီးတော့ကျွန်တော်ဟိုညှိနှိုင်းနေတယ်ပေါ့နော်လှုပ်ဆောင်နိုင်မယ်ဆိုရင်အချိန်ဟုန်တွေလည်းပိုရလာမယ်တိုင်းပြည်သူစိတ်လုံးညှိနှိုင်းလည်းပိုရှိလာမယ်ဒါကျွန်တော်ယုံကြည်တယ
်ဆိုတော့လောလောဆယ်ဆက်ဆံရေးကဘယ်လိုနေပါလဲခင်ဗျအဲ့လိုစကားကိုစစ်တမ်းကောင်းဆောင်တွေနဲ့ဆစ်ဆက်ရှိမျိုးဆက်ကောင်းဆောင်တွေနဲ့ပြောနိုင်တဲ့အခြေအနေကိုသိကြပါလား
ပြောခဲ့ဘူးပါလေကျွန်တော်တို့ပြောခဲ့ဘူးပါလေကျွန်တော်တို့မှဆိုတော့လက်ရှိဟိုလက်ရှိတာဝန်ထမ်းဆောင်စေတော့အစိုးရဖွဲ့ဝင်ဝင်ကြီးတွေနဲ့ကျွန်တော်တို့ပြောဘူးပါလေတော့လက်ရှိတာဝန်ထမ်းဆောင်တက်မတော်ရရှိဆိုပြောဘူးပါလေ
ဆိုတော့ဒီတက်မတော်ပေါ်ဒီသဘောထားကိုကိုမင်းစရာရဲ့သဘောထားကိုကျွန်တော်ဆစ်ဆက်ရှိမျိုးဆက်တွေကရောဝေမျှပြီးတော့
လက်ခံပါတယ်လက်ခံပါတယ်ခင်ဗျလက်ခံပါကျွန်တော်ရှိသရှိမျိုးဆက်လက်ရှိကူရှိသရှိငိမ့်ပွင့်နေလှုပ်ဆောင်တဲ့လူတွေအားလုံးကတပ်မတော်ပေါ်မှာရန်သူတို့သဘောမထားပါဘူးခုနကပြောတိုင်းပြည်ရဲ့ပြည်လဲသူစားယူလုပ်ကမ်းမှာတပ်မတော်ရဲ့အင်းအားတပ်မတော်ရဲ့ခန်းကဏ္ဍနဲ့ပို့ပြီးတော့မြင့်တင်ပြီးတော့လှုပ်ဆောင်ဖို့လိုတယ်ဆိုတော့ရည်ပူးရတော့ကျွန်တော်လုံးဝလက်ခံပြီးသားပါ